ာခင်ဗျာခင်ဗျာအခုချိန်ကစပြီးအပတ်စဉ်အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရဲ့အကြောင်းစီကောင်းစီရာကန္တာကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ထွန်းအောင်တို့ကပြင်ပြပေးပါမယ်ကဲမတည်းဟိုအမေရိကန်လွှတ်တော်ရွေးကောက်ပွဲဟာလည်းနည်းနည်းတော့အနေထိုင်သွားပြီဆိုတော့ရလာအပေါ်ကဘာရဲ့သဘောထားဘယ်လိုရှိလဲဆိုတာတင်ပြလိုပါလေအီရက်ကစစ်ပွဲကိုဆန့်ကျင်တဲ့ကဘာတဝမ်းကလူအများကဒီလအလွတ်တော်ရွေးကောက်ပွဲတွေကနေနိုင်ငံရေးအင်အားပြောင်းတော်မှာကိုကြိုဆိုခဲ့ကြပါတယ်
။မင်းဆန္ဒရှင်တွေကအမေရိကန်နိုင်ငံရဲ့ Iraq policy ပြောင်းဖို့တောင်းဆိုခဲ့ကြတယ်လို့ကျွမ်းကျင်သူတွေကမှတ်ချက်ချတယ်အန်ကဲ။အမေရိကန်နိုင်ငံမှာနိုင်ငံရေးမြင်ကွင်းတွေပြောင်းသွားရင်နိုင်ငံတကာအမေရိကန်ဆန့်ကျင်ရေးသဘောထားတွေလည်းညော့သွားနိုင်တယ်လို့တချို့ဆန်းစစ်သူတွေကပြောကြတယ်လေ။
ဇန်နဝါရီလစောစောပိုင်းကျရင်ဒီမိုကရက်တွေကလွန်ခဲ့တဲ့14နှစ်တိုင်းရီပပ်ဘလစ်ကန်တွေထိန်းကန်ထားခဲ့တဲ့အမေရိကန်လွှတ်တော်၂ရက်စလုံးကိုထိန်းကန်ပါလိမ့်မယ်။ဒီလလွှတ်တော်ရွေးကောက်ပွဲတွေဟာများသောအားဖြင့်အီရက်စစ်ပွဲအပေါ်ပြည်သူဆန္ဒခံယူပွဲဖြစ်တယ်လို့ဆန်းစစ်သူအများကပြောပါတယ်။လွှတ်တော်သစ်ကအမေရိကန်နိုင်ငံသားရေး policy ပြောင်းလဲရေးဖော်ဆောင်လိမ့်မယ်လို့ကဘာတဝန်းနေရာအများကမျှော်လင့်ခဲ့ကြပါတယ်
။2000ခုနှစ်စက်တင်ဘာလ17ရက်ကအမေရိကန်တွေအကြမ်းဖက်အတိုက်ခိုက်တာခံခဲ့ရပြီးတဲ့နောက်အမေရိကန်တွေချမှတ်ခဲ့တဲ့အမျိုးသားလုံခြုံရေးမဟာဗျူဟာကြောင့်ကမ္ဘာနေရာတချို့မှာမတည်ငြိမ်မှုတွေပိုးပြီးဖြစ်လာတဲ့အပြင်အမေရိကန်နိုင်ငံရဲ့မိတ်ဆွေတွေနဲ့မဟာမိတ်တွေရဲ့အကျိုးစီးပွားတွေကိုလည်းမကြာမကြာပဲပြတ်စီခဲ့တယ်လို့ဝေဖန်သူတွေကပြောကြတယ်လေ။ကမ္ဘာတဝန်းလူလူစစ်တမ်းတွေကောက်ကြည့်တော့လေ2003ခုနှစ်အီရတ်ကိုစစ်ဆင်ခဲ့ပြီးတဲ့နောက်မှာအမေရိကန်တွေပေါ်ရှုနေတဲ့အမြင်တွေကျဆင်းလာတာကိုလည်းတွေ့ရတယ်တဲ့။
တချို့စစ်တမ်းတွေကတော့အမေရိကန်ရဲ့အရင်နှီးဆုံးနိုင်ငံတွေမှတောင်းမှအမေရိကန်ကိုထောက်ခံတဲ့သဘောထားတွေကြာဆင်းခဲ့ကြောင်းပြသခဲ့ပါတယ်။ဥပမာအမေရိကန်ရဲ့အဓိကမဟာမိတ်တနိုင်ငံဖြစ်တဲ့ဗြိတိန်မှာ2002ခုနှစ်အတွင်းအမေရိကန်ကိုလူထုထောက်ခံမှုက89ရာခိုင်နှုန်းကနေ56ရာခိုင်နှုန်းသို့ကြာဆင်းသွားခဲ့ပါတယ်
။ဒါပေမဲ့ပြည်သူ့တည်ထောင်ဌာနရဲ့ကမ္ဘာသဘောထားစီမံကိန်းအကြီးအကဲဒါရိုက်တာရစ်ချတ်ဝိုက်ကဝါရှင်တန်မှာပြောင်းလဲသွားတဲ့ငြိမ်ကွင်းတစ်ချက်ကမ္ဘာတစ်လုံးကအမေရိကန်ဆန့်ကျင်ရေးဝါဒဟာညော့နေသွားနိုင်တယ်လို့လည်းပြောတယ်လေ
Certainly the perception that the US acts unilaterally has been one of the major drivers of anti-American
အမေရိကန်ဟာတစ်ဖက်သားလုပ်တတ်တယ်လို့ယူဆချက်ဟာကမ္ဘာတစ်ဝန်းနေရာအများအပြားမှာအမေရိကန်ဆန့်ကျင်ရေးသဘောထားပေါ်ပေါက်အောင်အဓိကနှင်ပေးတယ်ဆိုတာသိကြပါတယ်အစိုးရကဒီလမ်းကြောင်းကိုပြောင်းပွဲရှိတဲ့အမေရိကန် policy ဟာနိုင်ငံအများနဲ့အတူလှုပ်ဆောင်နိုင်ပွဲရှိတဲ့ဆိုရင်ကမ္ဘာနေရာအများမှာအမေရိကန်နဲ့ပတ်သက်လို့ထင်မြင်ကောင်းတွေပေါ်ထွက်လာနိုင်ပါတယ်
။အမေရိကန်တွေကသူတို့ရဲ့နိုင်ငံခြားရေး policy မှာနိုင်ငံဆောင်နဲ့ပေါင်းပြီးဆောင်ရွက်တာကိုအများစုကလူလာတယ်လို့တချို့ဆန်းစစ်သူတွေကပြောကြပါတယ်။ဒီထဲမှာပုံကတူကတော့ Maryland တက္ကသိုလ်ရဲ့နိုင်ငံတကာ policy သဘောထားများအစီအစဉ်က Director Stephen Kerr ဖြစ်ပါတယ်။
There's an underlying support for the type of world order.
ဒုတိယကမ္ဘာစစ်ကြီးအပြီးကာလနှစ်ပေါင်းများစွာအမေရိကန်ကရှေ့တန်းကထူထောင်ခဲ့တဲ့ကမ္ဘာစနစ်မျိုးကိုအခြေခံအားဖြင့်ထောက်ခံတာရှိပါတယ်။ဒါပေမဲ့ဤအမျိုးမျိုးဖြင့်အဲ့ဒီမူတွေကနေအမေရိကန်ကတိတိသားသားကြီးခွဲခွာခဲ့တယ်လို့ယူဆလာခဲ့ပါတယ်။ကုလသမဂ္ဂရဲ့ခွင့်ပြုချက်မရဘဲအီရိုက်ထဲဝင်ရောက်တာတခုတည်းသောအကြီးမားဆုံးအချက်ဖြစ်ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်အများအပြားကြည့်ရင်တော့ကမ္ဘာတစ်ဝှမ်းလုံးကလူတွေကအမေရိကန်ပြည်သူတွေနဲ့သူတို့ရဲ့အစိုးရ policy တွေဟာမတူဘူးလို့မြင်တတ်ကြတယ်လေ။ John Glenn ဟာအမေရိကန်နဲ့ဥရောပမှာရှိတဲ့လူလူသဘောထားတွေကိုနှစ်တိုင်းဆန်းစစ်လေ့လာနေတဲ့ German Marshall Fund အဖွဲ့ရဲ့နိုင်ငံခြား policy director တူပါ။သူကအမေရိကန်နိုင်ငံရဲ့ Iraq policy နဲ့ပတ်သက်ပြီးပြည်သူတွေရဲ့ကြီးမားတဲ့မကျေနပ်မှုဟာဒီမိုကရက်ပါတီလွှတ်တော်ရွေးကောက်ပွဲမှာအနိုင်ရတာကိုကြည့်ရင်သိတာလေဆိုပြီးဥရောပသားတွေရဲ့အမြင်ကိုပြောပြတယ်လေ2004ခုနှစ်တုန်းကသမရဘော့ရှ်ပြန်ပြီးအရွေးခံခဲ့ရတာဟာပိုးပြီးခိုင်မာတဲ့နိုင်ငံခြားရေး policy ဆောင်ရွက်ဖို့ American မဲဆန္ဒရှင်တွေကအတီးပြုတ်ပေးလိုက်တာတမျိုးအနေနဲ့ဥရောပသားတွေကအဲ့ဒီအချိန်တုန်းကမြင်ခဲ့တယ်လို့ဂလန်ကမှတ်ချက်ချခဲ့တယ်
It's a system that can appear immune to outrage.
အမြဲဒေါသထွက်မှုတွေကိုဒီစနစ်ကခံနိုင်စွာရှိခဲ့ပုံပေါ်ပါတယ်။ဒါပေမဲ့ဒီစနစ်ကနှစ်နှစ်တိုင်းမှန်မှန်အခြေအနေအားလုံးကိုအမေရိကန်များအနေနဲ့ပိုး၍စင်စင်ချင်းချင်းနဲ့ကြီးရှုခွင့်ရရန်အထူးစီမံထားတာဖြစ်ပါတယ်။အချိန်ကနည်းနည်းပိုး၍ကြာတာမှုအထူးသဖြင့်ပြင်ပကလူတွေကစိတ်ပြည့်နိုင်ပါတယ်
။အမေရိကန်နိုင်ငံရဲ့ ရည်ရွယ်ချက်တွေနဲ့မူဝါဒတွေကိုကမ္ဘာနဲ့တောင်ဝမ်းမှာထောက်ခံမှုတွေရှိတယ်။နိုင်ငံအများစုကနေအတူယူလိုတယ်လို့လဲလူလူသဘောထားလည်လာချက်တွေကနေမှန်မှန်ကြီးပြနေတယ်။အမေရိကန်တွေရဲ့ဒီမိုကရေစီစံတန်မှုထားချက်တွေနဲ့ပတ်သက်ပြီးအမေရိကန်ရဲ့ policy တွေကိုဝေဖန်နေတဲ့နိုင်ငံတွေကတော့နှစ်နှစ်တက်တက်နဲ့ယူခဲ့ကြတယ်လို့မေရီလန်းတက္ကသိုလ်နိုင်ငံရေးဆန်းစစ်သူစတီဖန်ကောကပြောပါတယ်
။ဒါပေမဲ့အမေရိကန်အပေါ်ရှုမြင်မှုနဲ့ပတ်သက်လို့အမေရိကန်အတော်များများကမကျေနပ်ကြောင်းမေရီလန်းတက္ကသိုလ်လေးလာချက်ကတွေ့ရှိပါတယ်။အမေရိကန်ရဲ့ policy တွေကြောင့်အမေရိကန်ကိုချစ်ခင်ရင်းနှီးမှုကြဆင်းရတယ်လို့လည်းအမေရိကန်အများကယုံကြည်ကြောင်းလေ့လာချက်ကတွေ့ရှိပါတယ်။အမေရိကန်အများစုကကမ္ဘာမှာအမေရိကန်ရဲ့တစ်ဖက်ဥဆောင်မှုအခန်းကဏ္ဍကိုထောက်ခံပြီးနဲ့တန်တမာနီလန်နိုင်ငံသားရေးအထောက်အကူသာနာမှုအကူအညီတွေဖြင့်ချိန်တွင်ညှိပေးလိုကြောင်းပြင်ပြရင်းဒီအပအမေရိကန်နိုင်ငံရေးအကြောင်းရှိကောင်းစီရာကဏ္ဍကိုဒီမှာပဲညှနာပြရပါခင်ဗျာ။